Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇွန်လ3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လို့မဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့စစ်ကောင်စီနယ်မြေရှင်းလင်းရေးကြောင့်စကိုင်းတိုင်းမင်းကင်းဒေသခံတွေစားနပ်ရိက္ခာစေဝါပြက်လက်နေပါတယ်ယူကရိန်းစစ်ပွဲဟာရေရှည်မဲလို့နေတိုးရဲ့အတွေ့အမှုချုပ်ကပြောဆိုလိုက်ပါတယ်အမေရိကန်အိုကလာဟိုမားပြည်နယ်ကိုပြစ်ခတ်တဲ့သူကြောင့်၄ဦးသေဆုံးသွားပါတယ်အဲ့ဒီနောက်သတင်းပေးပို့ချက်တွေနဲ့ဆောင်းပါးတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကကြားရမှာတကူကတော့
မင်းကခဏီကနေပြန်မှာမျက်နှာ9နာရီခွဲစနေရွာရဲ့အနောက်မြောက်ဘက်မှာရှိနေတဲ့အင်ဂျီတချို့နဲ့မြောင်းဝန်းရွာရဲ့အနောက်ဘက်မှာရှိနေ
စက္ကန်စက္ကန်တိုင်းတိုင်းတွေ့ကြေးပါတယ်မီးရှို့ခံရတဲ့အကြောင်းသတင်းပြည်စုံမှာကြားမှာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်တဲကမွတ်စလင်ကျောင်းသားတွေအများဆုံးတက်ရောက်တဲ့ကျောင်းတွေမပွင့်နိုင်သေးတဲ့အကြောင်းနဲ့ထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီချက်နဲ့တရားဝင်အလုပ်သွားလုပ်ကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအကြောင်းသတင်းပေးပို့ချက်ကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလာတွေကိုလည်းအစီအစဉ်ဒုတိယပိုင်းမှာဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ဒေါက်ကင်မျိုးသက်တို့ကပြောပြပေးကြပါခင်ဗျာ။
ရုရှားတပ်ဖွဲ့တွေယူကရိန်းကိုကျူးကျော်တိုက်ခိုက်တာတောက်ကြနေမှာရက်တရာပြည့်ပြီဖြစ်ပြီးယူကရိန်းပိုင်ရဲ့20ရာခိုင်နှုန်းကိုရုရှားတပ်တွေကသိမ်းပိုက်ထားတယ်လို့ယူကရိန်းသမ္မတဇာလင်စကီကကြာတာပရိနေမှာပြောဆိုလိုက်ပါတယ်။တိုက်ပွဲတွေဆက်လက်တိုက်စိုက်ပွဲတွေဆက်ဖြစ်နေပြီးရှေ့တန်းစစ်မျက်နှာပြင်ကီလိုမီတာ1000လောက်ကျယ်တယ်လို့လူဇင်ဘတ်နိုင်ငံရဲ့လွှတ်တော်မှာသမ္မတဇာလင်စကီကဗီဒီယိုကနေသတင်းပြောကြားရမှာထည့်သွင်းပြောဆိုခဲ့ပါတယ်ရုရှားတပ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေဟာနယ်သာလန်နိုင်ငံအရွယ်အစားလောက်ရှိတယ်လို့လည်းသူကပြောဆိုပါတယ်ရုရှားဟာ2014ခုနှစ်ကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့ပါတယ်ဒါအပြင်ရုရှားကျော်ရောင်းတော့ခံပေးထားတဲ့ခွဲထွက်ရေးသမားတွေကဒွန်ဘေးစစ်သားရဲ့အရှိတ်ချံကိုသိမ်းခဲ့ပါတယ်ယူကရိန်းဘက်ကလည်းမြို့နယ်ရွာငယ်ပေါင်း20လောက်ကိုပြန်လည်သိမ်းပိုက်ထားနိုင်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်ရုရှားတပ်တွေအပြင်းထန်တိုက်ခတ်နေတဲ့လူဟန်စ်ဒေသတွေကနောက်ဆုံးကြံရှိနေတဲ့မြို့ကိုတော့80ရာခိုင်နှုန်းလောက်ကိုရုရှားတပ်တွေကထိ ंछ ုပ်ထားတယ်လို့မြို့တော်ဝင်ကဝန်ခံပြောဆိုပါတယ်ပြီးခဲ့တဲ့ပိုလ်ထူးနေ့တုန်းကအလွယ်တကူရှစ်ပြောင်းပြစ်ခတ်နိုင်တဲ့ဒုံးလန့်တွေအပါအဝင်အမေရိကန်ဒေါ်လာတန်း900ဝိုးလောက်ရှိတဲ့ဆက်လက်နဲ့တွေကိုသမ္မတဂျိုးဘိုက်ဒန်ကထပ်မံပေးပို့မယ်လို့ပြောဆိုခဲ့ပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်အပါဝင်ရုရှားခေါင်းဆောင်တွေဟာသူတို့ကိုဒဏ်ခတ်အရေးယူဖို့အတွက်ချမှတ်ထားတာတွေကိုရှောင်ရှားဖို့အတွက်လျှို့ဝှက်နာမည်တွေကိုသုံးပြီးတော့ကဘာတလောဇင်ကန်ပစ္စည်းတွေဝယ်တာအပြင်ငွေတွေဖွက်ထားဖို့တခြားကိုလွှဲပြောင်းဖို့စ조사နေတာတွေ့ရပြီးဒါတွေကိုတားဆီးပိတ်ပင်ဖို့အတွက်စ조사နေတယ်လို့အမေရိကန်အစိုးရကချက်တပရင်းနေမှာပြောပါတယ်အဓိကပြစ်မှတ်တွေထဲမှာတော့ရွက်သင်းမောအယောင်းဝယ်ပွဲစားတွေလေယာဉ်တွေရုရှားအရာရှိတွေနဲ့သမ္မတပူတင်နဲ့နှိစက်သူတွေပါဝင်တယ်လို့ဆိုပါတယ်။ဒီထဲမှာရုရှားအလံတင် Graceful ရွက်သင်းပေါ်ကေမန်ကျန်းစုအလံတင် Olympian နဲ့ရုရှားကုမ္ပဏီပိုင် Shellless နဲ့ Niga သင်းပေါ်တွေလည်းပါဝင်ပါတယ်။ဒီလိုဒဏ်ခတ်အရေးယူမှုအစ်စ်ချမှတ်တာဟာအရင်ရှိပြီးသားဒဏ်ခတ်မှုတွေကိုလိုက်နာမှုရှိစေဖို့အတွက်အားဖြင့်လှုံ့ဆော်တာဖြစ်တယ်လို့သမ္မတပူတင်နဲ့သူ့လူတွေပေါ်မှာဖိအားပို့ပြီးတိုးပေးဖို့လုပ်တာဖြစ်ကြောင်းသမ္မတအင်ဗျူကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းရုရှားပေါ်မှာအရေးယူတန်ခတ်ကြောင်းကြေညာရင်းအမေရိကန်နိုင်ငံဟာရုရှားသမ္မတရဲ့ကျူးလွန်မှုတွေတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်လှုံ့ဆော်ရင်းယူကရိန်းပြည်သူတွေကိုဆက်ပြီးပံ့ပိုးသွားပေးသွားမယ်လို့ပြောပါတယ
်။အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရေရှည်စစ်ပွဲအတွက်တောင်းခံထားနိုင်ဖို့လိုအပ်တယ်လို့နေတိုးအကြီးအကဲယန်စတိုလန်ဘတ်ကကြာတာပရိနေမှာသတိပေးပြောဆိုလိုက်ပါတယ
်။ We just have to be prepared.For the long haul because what we see is that
ကျွန်တော်တို့အနေနဲ့ရေရှည်အတွက်ပြင်ဆင်ရပါမယ်။ဘာဖြစ်လို့လဲဆိုတော့အခုကကျွန်တော်တို့တွေ့မြင်နေရတဲ့စစ်ပွဲဟာရေရှည်မဲ့စစ်ပွဲဖြစ်နေလို့ပါပဲလို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တွေ့ဆုံခဲ့အပြီးမှာသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။ Ukraine ဟာသူတို့တိုင်းပြည်ကိုကာကွယ်ဖို့အတွက်တန်ဖိုးကြီးကြီးပေးဆပ်ရပါတယ်။အဲ့ဒီလိုပဲတစ်ဖက်မှာလည်းရုရှားတွေဟာအကြအဆုံးများပါတယ်လို့လည်းသူကပြောဆိုပါတယ်။ NATO အနေနဲ့ရုရှားနဲ့ထိတိုက်တွေ့တာမျိုးမဖြစ်ချင်ပါဘူး။ဒါပေမဲ့ NATO အနေနဲ့ Ukraine ကိုကူညီထောက်ပံ့ဖို့တာဝန်ရှိပါတယ်လို့လည်း Jens Stoltenberg ကပြောဆိုခဲ့ပါတယ်။ရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ယူကရိန်းဘက်ကဆုံးရှုံးတဲ့နယ်မြေတွေကိုဆွန့်လွတ်ဖို့အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းကိုဖိအားပေးတာမျိုးဖြစ်လာခဲ့ရင်ဆိုပြီးသတင်းတောက်တွေကမေးမြန်းတာကိုတော့ဒါဟာနေတို့အနေနဲ့ဆုံးဖြတ်ရမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်
။အမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ဒူဆန်မြို့ဆေးရုံရဲ့အပြင်ပလူနာဌာနမှာလူတယောက်ကတနက်နဲ့ပစ်ခတ်တဲ့အတွက်လူ၄ဦးသေဆုံးခဲ့ရပါတယ်။သူဟာခွဲစိတ်ဆရာဝန်ကိုမကျေနပ်တဲ့မကြသေးခင်ကမှကြောခွဲကုသမှုခံယူခဲ့သူတဦးဖြစ်ပါတယ်။တစ်ခတ်မှုမှာတန်ပြရှိသူကနောက်ဆုံးမှာသူ့ကိုယ်သူတနက်နဲ့ပြစ်ပြီးအဆုံးစီရင်သွားခဲ့တယ်လို့ဒူးဆက်ရဲချုပ်ဝန်ဒယ်ဖရန်ကလင်ကပြောပါတယ်။သူဟာသူ့ရဲ့နာကျင်မှုတွေမပြောက်တဲ့အတွက်စိန့်ဖရန်စစ်ကျမ်းမာရေးဌာနကိုထပ်တလဲလဲဖုန်းနဲ့ဆက်သွယ်ပြီးတိုင်ကြားခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်ခွဲစိတ်ကုသမှုခံယူခဲ့ပေမဲ့နာကျင်တာတွေမပြောက်ဘဲဆက်ပြီးနာနေတဲ့အတွက်သူ့ကိုခွဲစိတ်ပေးတဲ့ဆရာဝန်ဒေါက်တာဖိလစ်ကိုလာပြီးတတ်မှာဖြစ်ကြောင်းတားဆီးသူမှန်လမ်းများကိုပြစ်ခတ်မှာဖြစ်ကြောင်းရေးသားထားတဲ့စာစကြောင်ကိုလည်းရထားကြောင်းပြောပါတယ်။တနက်နဲ့ပြစ်ခတ်သူအပြင်နောက်ဆုံးတေဆုံးခဲ့ရသူတွေကတော့နောက်ဆံဝန်တဦးလူနာလက်ခံတဲ့ဆေးရည်နဲ့လူနာတဦးဖြစ်ကြောင်းရဲကပြောပါတယ်။ဂျူလ3ရက်တောက်ကြနေဟာအမေရိကန်နိုင်ငံမှာတနက်ခိုင်ဆောင်ကျန်းဖက်မှုဆိုင်ရာအသိပညာပေးနေဖြစ်ပါတယ်။နေ့စဉ်အမေရိကန်နိုင်ငံမှာတနက်ပြစ်ခတ်ကျန်းဖက်မှုကြောင့်တေဆုံးရသူက3000ကျော်ရှိနေတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတက်ဆက်ဆက်မူလာတန်းကျောင်းမှာကျောင်းသား19ဦးနဲ့ဆရာမ2ဦးတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရတာပါ။ CDC ယောဂကာကွယ်ထိန်းချုပ်ရေးစစ်တမ်းမှာတော့2022အတွင်းတနက်ကျောင်းတေဆုံးရသူကအခုဆို18000ကျော်နေပြီလို့ဖော်ပြထားပါတယ
်။ VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိစိုင်းတိုမီတာ24 kHz 1.1133ညစိုင်းတိုမီတာ40 kHz 0433ညစိုင်းတိုမီတာ57 kHz 5805နဲ့စိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနက2020ခုနှစ်ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာကိုကြာတာပရင်းနေ့ကထုတ်ပြန်ရမှာမြန်မာနိုင်ငံဟာကမ္ဘာပေါ်ကဘာသာရေးလွတ်လပ်ခွင့်အခြေအနေအဆိုးအဝါဆုံးနိုင်ငံတွေကနိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ် CPC ကအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံကိုထပ်မံထည့်သွင်းလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုဘာသာတရားတွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောဆိုခဲ့ပါတယ်
I made the determination that Burma's military committed genocide and crimes against humanity with the intent to destroy predominantly
ခုနှစ်တုန်းကမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့ပါတယ်ဒါဟာလူမျိုးတုံးအောင်လှုပ်ဆောင်တာဖြစ်သလိုလူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ကျွန်တော်အနေနဲ့သတ်မှတ်ပါတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်2020ခုနှစ်အရသာအစိုးရကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်လူခွင့်ရေးချုပ်ဖောက်မှုနဲ့ဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်မှုတွေဟာပုံမပြင်းပြင်းထန်ထန်ဆိုးဝါးလာခဲ့တဲ့အကြောင်းလူနည်းစုတိုင်းရင်းသားတွေခရီးယာမွတ်စလင်တွေဘာသာရေးအစအုံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေကိုအချိန်ကာလနေရာဌာနတွေနဲ့တကွဒီအစင်ကန်စာမှာအသေးစိတ်ဖော်ပြထားပါတယ်မြန်မာနိုင်ငံဟာတရုတ် sorry Arabia Vietnam Eritrea Afghanistan စတဲ့နိုင်ငံတွေနဲ့အတူဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်မှုအစိုးဆုံးနိုင်ငံဖြစ်ဖော်ပြခံထားရပါတယ်။စာမျက်နှာ2000ကျော်ပါဝင်တဲ့ဒီအစည်းအဝေးခန်းစာမှာနိုင်ငံပေါင်း100ကျော်မှာအစိုးရတွေကိုယ်တိုင်ဘာသာရေးလွတ်လပ်ခွင့်တွေကိုပိတ်ပင်တားဆီးတာတွေကိုမှတ်တမ်းပြုစုတင်ပြထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာကို1998ခုနှစ်ကတည်းကစတင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ပြီးခဲ့တဲ့ဩဂုတ်လအတလီဘန်တွေထိန်းချုပ်ခဲ့ပြီးချိန်ကစလို့အိန္ဒိယနိုင်ငံကြီးဝန်ကြီးဌာနအရာရှိတွေပထမဆုံးချိန်ဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံကိုတောက်ရောက်ခဲ့ပါတယ်။တာလီဘန်နိုင်ငံကြီးဝန်ကြီးအမီရခန်မာတီကီဟာအိန္ဒိယကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးနိုင်ငံတန်တမာဆက်သွယ်ရေး၊ကုန်သွယ်ရေးနဲ့လူသားစာနာမှုအကူအညီပေးရေးဆိုင်ရာတွေကိုဦးစားပေးဆွေးနွေးခဲ့တယ်လို့တာလီဘန်တွေကကြက်တပင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အိန္ဒိယကအာဖဂန်နစ္စတန်မှာစီမံကိန်းတွေပြန်ပြီးလုပ်နေတယ်လို့တန်တမာတွေပြန်ထားပြီးအာဖဂန်တွေအထူးသဖြင့်ကျောင်းသားနဲ့လူနာတွေအတွက် ဝန်ဆောင်မှုပေးတာတွေဆက်လုပ်နေတယ်လို့လည်းဝန်ကြီးကပြောပါတယ်။အိန္ဒိယဟာတခြားနိုင်ငံအတော်များများလိုပဲတာလီဘန်တွေကိုအတိမတ်မပြုတ်ပဲထားရကနေအခုလိုတာလီဘန်ခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံမှုဆုံးဖြတ်ပြီးအိန္ဒိယကိုယ်စားလှယ်တွေအာဖဂန်ကိုရောက်လာတာတိတ်ကိုထူကြတယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။အိန္ဒိယအစိုးရကတော့အိန္ဒိယအရာရှိတွေဟာအာဖဂန်နစ္စတန်အတွက်ပေးအပ်နေတဲ့လူသားဆန္ဒမှုအကူအညီတွေကိုကြီးကြပ်ဖို့ဖြစ်တယ်လို့ဒီလိုအကူအညီပေးရမှာပါဝင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံမှုဖြစ်ကြောင်းပြောကြားခဲ့ပါတယ်။
တရုတ်ပြည်မှာနှစ်နှစ်နီးပါးအဖမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားသတင်းတောက်အမျိုးသမီးဟာသူ့အနေနဲ့မိသားစုနဲ့ရောတန်ယုံနဲ့ပါဆက်သွယ်စကားပြောခွင့်မရဘူးလို့ကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံမှာမွေးဖွားခဲ့ပြီးဩစတြေးလျနိုင်ငံသားခံယူထားသူသတင်းတောက်ချန်လေးဟာတရုတ်နိုင်ငံရဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတယ်ဆိုတဲ့ဆွဆွဲချက်နဲ့2020ခုနှစ်ဩဂုတ်လမှာတရုတ်အာဏာပိုင်တွေကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အသက်46နှစ်အရွယ်ရှိပြီဖြစ်တဲ့တရုတ်နယ်ပါချန်လေးဟာတရုတ်အစိုးရပိုင်း China Global Television Network မှာအလုပ်လုပ်ကင်တာဖြစ်ပါတယ်။အပန်းခံရတဲ့ Channel နဲ့အတူ Nick Khoi က Australia Sky News သတင်းဌာနကိုအခုလိုထုတ်ပေါ်ပြောဆိုခဲ့တာဖြစ်ပြီးသူမရဲ့ကျမ်းမာရေးချိုးယွင်းလာနေတဲ့ဆိုလာနေတဲ့အာဟုဆိုရင်လည်းအကြောင်းလေးပြောဆိုထားပါတယ်။သူ့ကိုဖမ်းဆီးထားတဲ့အချိန်ကစပြီးတရုတ်အာဏာပိုင်ကသူ့ကိုစီရင်ချက်မရှာဘဲရွှေ့ဆိုင်းထားခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာတော့မွန်ဘိုင်းမြို့မှာတက်တပင်းတွေက24နာရီအတွင်းကိုဗစ်နက်ထပ်ကူးစက်သူ4000နီးပါးရှိသွားတဲ့အတွက်ဟာတလအတွင်းမှာအများဆုံးအကူးစက်ခံရတာဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မွန်ဘိုင်းမှာဗုဒ္ဓဘူးညဘက်ကအကူးစက်ခံရသူက900ကျော်ရှိခဲ့ပြီးတော့လွန်ခဲ့တဲ့နှစ်ရက်က300ကျော်လောက်ပဲရှိနေတဲ့အတွက်ဒါဟာနှစ်ဆပိုးပြီးများလာတာလည်းဖြစ်ပါတယ်။မွန်ဘိုင်းမှာအိုမီကရွန်အမျိုးအစားကိုဗစ်ပိုးကူးစက်မှုရှိနေတဲ့အကြောင်းနဲ့အားနည်းသူတွေကိုအကာအကွယ်ပေးဖို့ဆေးရုံတက်ရတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်ဖို့အတွက်ပြည်နယ်အစိုးရကိုဗစ် -19 အလုပ်အဖွဲ့ဝင်ကဗုဒ္ဓဘူးနေညဘက်ကတွစ်တာမှာရေးသားပြီးတတိပေးခဲ့တာလည်းဖြစ်ပါတယ်။ဆေးရုံတက်ရသူအရေးအတွက်ဟာမွန်ဘိုင်းမြို့မှာတော့နဲပါနေပြီးတော့ဗုဒ္ဓဘူးနေကဒီရောဂါအခုဆက်ခံရကြောင်းတွေ့ရသူတွေက96ရာခိုင်နှုန်းဟာဘာရောဂါလက္ခဏာမှမပြဘူးလို့မွန်ဘိုင်းမြို့ဆိုင်ရာနေဆိုင်ကိုဗစ် -19 သတင်းထုတ်ပြန်ရေးအဖွဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနယ်ကျန်းမာရေးဝန်ကြီးကလည်းရှေ့ုံတက်သူအရေးအတွက်တိုးမလာကြောင်းနဲ့လူလူကကိုယ့်အိမ်တွင်မှာပဲကိုနေပြီးတော့ပြန်ကျန်းမာတဲ့အထိကွာရန်တိန်းဝင်လာတွေ့ရတယ်လို့သတင်းတောက်တွေကပြောပါတယ်။2021ခုနှစ်တည်းအိန္ဒိယအတွက်ကိုဗစ်ဒုတိယလှိုင်းဒဏ်သင့်ခြင်းကမော်ဘိုင်းမြို့အပြင်းထန်ဆုံးခံရခဲ့ရတာဖြစ်ပါတယ
်။သောကြမနေခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးတာပါ VOA အမေရိကန်တန်ရဲ့မနေခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ပထမအဦးဆုံးအနေနဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပိုပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်တဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကို CPC ကအထူးစိုးရိမ်ဖွယ်ကောင်းတဲ့နိုင်ငံများစီရင်တဲ့ပြန်လည်ထည့်သွင်းဖော်ပြလိုက်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဇွန်လ2ရက်ကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့2021ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာ NGO နဲ့တတိပုဂ္ဂလအဖွဲ့တွေနိုင်ငံတကာနဲ့ဒေသတွင်းသတင်းမီဒီယာတွေကဖော်ပြချက်တွေကိုစနစ်တကျစုဆောင်းလေ့လာပြီးထုတ်ပြန်ထားတာလို့အစိုးရခံစာကဆိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့2008အခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့ဖော်ပြထားပေမဲ့အခြားကန့်သတ်ချက်တွေနဲ့ပြန်လည်ထင်ကြောင်းထားတာတွေ့ရတယ်လို့အစိုးရခံစာမှာရေးပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာလူမျိုးရေးနဲ့ဘာသာရေးဟာခွဲခြားမရဘဲတွန်တွဲနေပြီးဆရာနာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလကစလို့ဗုဒ္ဓဘာသာဝင်နေပါတဲ့တိုင်းရင်းသားဒေသတွေမှာစစ်တပ်ကဘာသာရေးဖျားကြောင်းတွေကိုပြစ်ခတ်ဖျက်ဆီးတာဘာသာရေးကောင်းဆောင်တချို့ကိုတပ်ပစ်တာတွေရှိခဲ့တယ်လို့အချိန်ကာလအပိုင်းခြားလိုက်ဖော်ပြထားပါတယ်နိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ဘယ်လောက်ထိအရေးကြီးသလဲဆိုတာကိုအစိုးရခံစာထုတ်ပြန်တဲ့နေ့မှာပဲAmerican နိုင်ငံရေးဝန်ကြီး Anthony Blinken ကအခုလိုပြောသွားပါလေ
I made the determination that Burma's military committed genocide and crimes against humanity with the intent to destroy predominantly
ဘာသာရေးလွတ်လပ်ခွင့်ကိုလေးစားအပြစ်မဲ့ပြုရဆိုတာကအခြေခံအကျဆုံးသောလူခွင့်ရေးပဲဖြစ်တဲ့အပြင်နိုင်ငံသားရေးမူဝါဒချမှတ်ရမှာလဲဦးစားပေးအလေးထားရမယ်လို့မြင်ပါတယ်လူတူးချင်းစီမှာကိုယ်ပဲခွင့်မကိုယ်ပဲခွင့်လွတ်လပ်စွာရွေးချယ်နိုင်တဲ့အခြေခံအခွင့်အရေးတွေရှိမယ်ဆိုရင် အဲ့ဒီဒူးချင်းစီကနေသူတို့ရဲ့လူအဖွဲ့အစည်းတစ်ခုလုံးကိုပိုကောင်းလာစေမယ်ဆိုတာကျွန်တော်တို့ယုံကြည်ထားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအစိုးရတွေကဒီအခြေခံအခွင့်အရေးတွေကိုညှင်းပယ်လိုက်ရင်တော့တင်းမာမှုမတည်ငြိမ်မှုနဲ့ပဋိပက္ခတွေဘက်ကိုဥတည်သွားမှာပါ
။2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာတော့ဆရာနာသိမ်းပြီးနောက်မနှစ်ဧပြီလတည်းရန်ကုန်ကဗလီတခုမှာမွတ်စလင်ဘာသာရေးဆရာတဦးကိုအမျိုးသမီးဝတ်ဆောင်ဖို့နှကန်းကြီးတွေဆိုပြီးကျိုးဆွဲချတတ်ခဲ့တဲ့ဖြစ်ရပ်မီလာရင်းစစ်ကောင်စီတပ်တွေကဘုံကျဲတတ်ခတ်မှုကြောင့်ကယားပြည်နယ်ဒီမော့ဆိုမြို့ကစိန့်ဂျိုးဆက်ခရီးရန်ဘုရားကျောင်းပျက်စီးသွားတဲ့ဖြစ်ရပ်စတေမာလာရဲ့ချင်းပြည်နယ်မှာစစ်တပ်ရဲ့အမြောက်ကြီးကျလို့မီးလောင်နေတာကိုငြိမ်းသက်ဖို့ကြိုးစားနေတဲ့ချင်းတိုင်းသာခရီးရန်တင်းအုပ်ဆရာတဦးကိုပြစ်တတ်ခဲ့တဲ့ဖြစ်ရပ်စတေမာလာရဲ့မှာပဲရိုဟင်ဂျာ30ကိုဆယ်ရွယ်စရန်အထောက်ထားမယ်လို့ဆိုပြီးဖန်စီထောင်နှံနှစ်နှစ်ချခဲ့တဲ့ကိစ္စစာရာတွေကိုတန်းစီဖော်ပြထားပါတယ်မြန်မာစစ်တပ်ဟာ2019တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံရက်စက်ခဲ့တဲ့တာရကတွေရှိခဲ့တယ်လို့ဝန်ကြီးပလင်ကန်ကထောက်ပြပါတယ
် Respect for religious freedom isn't only one of the deepest held values and a fundamental right
မြန်မာစစ်တပ်က2019ခုနှစ်ထဲရိုဟင်ဂျာမွတ်စလင်တွေကိုဖျက်ဆီးလိုတဲ့ရည်ရွယ်ချက်နဲ့လူမျိုးတုံးတက်ဖြတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကျွန်တော်အခိုင်အမာယုံကြည်ပါတယ်။ဗလီဝေကိုတိုက်ခိုက်တာလူမျိုးရေးနဲ့ဘာသာရေးအရနှိမ့်ချဆက်ဆံတာကိုရန်ကျမ်းစာကိုစော်ကားတာတွေတွေ့ရပါတယ
်။ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးရတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရခန်းစာရေးသားရမှာအဓိကပါဝင်သူအမေရိကန်အစိုးရမြင့်တန်တမန်ဖြစ်တဲ့ရရှက်ဟူစိန်ကအခုလိုထောက်ပြပါတယ
်။ First, too many governments use discriminatory laws and policies and abuse their own people.
အစိုးရကလည်းပါတဲ့အဓိကအချက်တွေကိုမိမောင်းထိုးပြလိုပါတယ်။ပထမကတော့အစိုးရအတော်များများကဘာသာရေးအရခွဲခြားတဲ့ဥပဒေတွေကျင့်သုံးပြီးပြည်သူတွေကိုနှိပ်စက်နေတာပါ။လူနည်းစုဘာသာရေးအတိုင်းအဝိုင်းအပေါ်လူမျိုးတုံးတက်ပြတ်မှုကြီးနှစ်ခုမကြခင်ကပဲကျူးလွန်ခဲ့တာကိုတွေ့ရပါတယ်။မြန်မာနဲ့တရုတ်နိုင်ငံမှာပါ
။ရခိုင်ဥတန်းရွှေစစ်အာဏာရှင်လက်ထက်1996ခုနှစ်တုန်းကလည်းမြန်မာနိုင်ငံကို CPC စီးရင်နဲ့ထည့်သွင်းခဲ့ရာက2010ရွေးကောက်ပွဲနောက်ပိုင်းတရားသားအစိုးရကြီးတက်လာပြီးနောက်မှာဗလာရေးလွတ်လပ်ခွင့်အနည်းငယ်တိုးတက်လာတဲ့အတွက်အဲ့ဒီစည်းရင်းကနေဖယ်ရှားခဲ့ရကအခုတော့ပြန်လဲထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ဗလာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းကြားခဲ့ရတာပါအခုဆက်လက်ပြီးတော့စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ထဲမှာကြေးရွာတွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတိုက်ပွဲတွေကြောင့်နေအိမ်တွေမိရှုခံခဲ့ရတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့မင်းငင်းမြို့နယ်ကကြေးရွာတွေဟာလမ်းမဆက်သွေးအခက်အခဲကြောင့်အစားအစာစေဝါပြတ်လတ်မှုတွေဖြစ်နေပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းပဲပြောပြပါမယ်စကိုင်းတိုင်းကဏီမြို့နယ်ကကြေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေဇွန်လ1ရက်နဲ့2ရက်မှာစက်တိုက်တိုက်ပွဲတွေဖြစ်ပွားပြီးကြေးရွာတွေကနေအိမ်တချို့မိရှုဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိကဏီမြို့နယ်ထဲမှာခန်းတီမြို့ဘက်ကနေဆင်းလာတဲ့စစ်ကောင်စီရဲရင်တွေအပြင်ကုန်းလန်းကနေပါနယ်မြေရှင်းလင်းရေးလုပ်နေတာလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုအခြေအနေတွေနဲ့နေအိမ်တွေမိရှုခံရတဲ့အခြေအနေတွေကိုကဏီဒေသခံတဦးကအခုလိုပြောပါတယ်။
ဒီရွှေရမနေရလည်းနေရရွှေဒီနေ့လည်းနေနေပါပါရွှေမနေ့ကခဏီကနေပြန်မှာညနေ9:00ခွဲအဲနောက်ကအဲကနေရကန်ကိုကူတော်ပြီးတဲ့အခါမှာကနေရွာရဲ့အနောက်မြောက်ဘက်မှာရှိနေတဲ့အင်ဂျီတချို့နဲ့မြောင်မင်းရွာရဲ့အနောက်ဘက်မှာရှိနေတဲ့အင်ဂျီတချို့ညီရှိရဲ့ဗျာဒီခမန်းအချိန်က9:00လောက်တော့ညနေပြစ်ခတ်မှုတော့အနေနဲ့ဖြစ်တယ်အဲဒီနောက်မှာတစ်စဲချောင်းရွာဖျားကုန်းမှာတက်ချထားတဲ့အကစားရီကနေပြီးတော့မှရေပင်ကိုဆင်းလာပြီးတော့မှခြေရင်းစစ်ကြောင်းထိုးတယ်ဒီငဖြက်တော်တန်းဖက်ကြီးစစ်ကြောင်းထိုးတယ်ဗ
ျကနေတစ်စဲချောင်းငါးဖြက်ကြီးရွာတွေဘက်ကကဏီမြို့နဲ့မိုင်နှဲငယ်သာဝေးပြီးချင်းတွင်းမြစ်ဘေးမှာရှိတဲ့ကျေးရွာတွေဖြစ်ကြပါတယ်။မီးလောင်ကျွမ်းတဲ့နေအိမ်အရေအတွက်ကိုတော့အင်တာနက်လိုင်းတွေဖြတ်တောက်ထားပြီးစစ်ကောင်စီတပ်တွေရှိနေတဲ့အတွက်အတိအကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေရဲ့ကြောက်စိမ့်နဲ့ရိခါတွေတင်ဆောင်လာတဲ့ဆက်လီတွေဟာချင်းတွင်းမြစ်အတိုင်းမုံရွာမြို့ကိုစုံစမ်းလာတာဖြစ်ပြီးလမ်းမှာရှိတဲ့မြစ်ဘေးကကျေးရွာတွေကိုနယ်မြေရှင်းလင်းနေတာဖြစ်ပါတယ်။အဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါကကဏီမြို့နယ်တဲကကြေးရွာတွေရဲ့အခြေအနေတွေပါ။မင်းကင်းမြို့နယ်ထဲမှာဆိုရင်လေစစ်ဘေးရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာဆေးဝါးပြတ်လတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ စစ်ကောင်စီနယ်မြေရှင်းလင်းတဲ့ကဏီမျိုးနယ်တဲကိုစေဝါးတွေတင်သွင်းတာတွေကိုလည်းကန့်သတ်ထားလို့စေဝါးပြက်လက်မှုတွေကြုံတွေ့နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတူက
ဟုတ်တယ်မယ့်ချိန်နေရလဲကုနီကွန်နဲ့တော်ပြီးတော့မြေကလေးနဲ့ပဲကုပပြီးမှအဲ့လိုပဲနေကြရတာပါမရဘူးပြပဲဘာမှမရရှိဘူးဒီဝါကလည်းပြီးခဲ့တဲ့လကလို့ရှိရင်ကုလဲတို့ကုံမော်တို့ပဲမှဆိုလို့ရှိရင်အဲ့လိုဒီဝါလုံတော့မရရှိတဲ့အတွက်လေးရောက်တော့ပြီးသွားတယ်ဒီကလမ်းကြောင်းတွေကသူတို့ကဖြတ်လေးပြပြန်နိုင်နေတယ်သူတို့လမ်းကြောင်းတွေပိတ်ဆို့ထားသွားလို့ဒီဝါလုံတော့ရရှိဖို့မပြောင်းနိုင်မရကိုလုံလုံသားကိုဘာမှကိုမရတာလေ
အရင်ကစေဝါးတွေကိုမုံရမျိုးကနေတင်သွင်းတည်ဆောင်ရတာဖြစ်ပြီးအာနာသိမ့်ပြီးနောက်ပိုင်းမင်းကင်းမျိုးနယ်တဲကကြေးဝါးတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းတဲ့အချိန်ကစလို့မိုဘိုင်းဖုန်းအင်တာနက်လိုင်းတွေအပြင်အစားအစာနဲ့စေဝါးတည်ဆောင်တာတွေကိုလည်းကန့်သတ်တာတွေပြုလုပ်ထားတာပါတည်ဆောင်တဲ့စေဝါးတွေဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေစီကိုအထောက်ပံ့ဖြစ်တိုင်းတဲ့အတွက်စစ်ကောင်စီကတင်းကျပ်စွာစစ်ဆေးနေပြီးတကယ်လို့တဲဆောင်တာတွေ့ရင်လည်းသိမ်းဆီးတာတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာစကိုင်းတိုင်းဘက်ကနေရခိုင်ပြည်နယ်ဘက်ကသတင်းပြောပြခြင်းပါတယ်တနိုင်ငံလုံးအတိုက်အတာနဲ့အခြေခံပညာကျောင်းတွေကိုစတင်ဖွင့်လှစ်ခဲ့ပြီးမြဲလေရခိုင်ပြည်နယ်မြောက်ပိုင်းမှာတော့အကျောင်းအမျိုးမျိုးကြောင့်မဖွင့်နိုင်သေးတဲ့စာသင်ကျောင်းပေါင်း100ကျော်ရှိပါတယ်အဲ့ဒီကျောင်းတွေဟာမွတ်စလင်အများစုမွတ်စလင်ကျောင်းသားတွေအများဆုံးတက်ရောက်တဲ့ကျောင်းတွေဖြစ်ပေမဲ့သူတို့ကိုလည်းကျောင်းတက်နိုင်အောင်စီစဉ်ထားတယ်လို့ပြည်နယ်ပညာရေးမှုယုံတာဝန်ရှိသူတွေကပြောပါတယ်ဒီကျောင်းပြည်စုံရန်ကုန်ဘက်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပါမယ်
တနင်္ဂနွေလုံးအခြေခံပညာကျောင်းတွေကိုစတင်ဖွင့်လှစ်ခဲ့ပေမဲ့ရခိုင်မြောက်ပိုင်းကဘူးတီတောင်မောင်တော်နဲ့ရသေးတောင်စတဲ့မြို့ဥပဝင်မြို့နယ်တချို့ကစတင်ကျောင်း100ကျော်ကိုမဖွင့်နိုင်ခဲ့ပါဘူးအဲ့ဒီကျောင်းတွေဟာပြီးခဲ့တဲ့2012ခုနှစ်နဲ့2019ခုနှစ်အရေးခင်းတွေကလေးကပိတ်ထားရတာဖြစ်ပြီးအခုချိန်ထိမဖွင့်နိုင်သေးဘူးလို့ပြည်နယ်ပညာရေးမှုယုံကဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်။124ကျောင်းရခိုင်ပြည်ရဲ့မြောက်ပိုင်းဘူးတီတော်မုံတော်ရဲ့တည်တော်မြောက်ပိုင်းအဲ့ဒီမှာဖြစ်တယ်။နောက်မြေပုံတို့နေမှာ4ကျောင်းကြောက်တော်မှာရှိတယ်။အဲမင်းပြားတစ်ကျောင်းဟောအလုံး124ကျောင်းအဲ့ဒီကျောင်းတွေဟာပုံခဲ့တဲ့ဟိုနာနာဟောဆက်နှစ်2019အရေးခင်းတွေကျောင်းရာကြောင်ကြောင်ရောက်ဖြစ်ခဲ့တဲ့ကျောင်းတွေကြောင့်ယာယီတော်မကပိတ်ထားရတဲ့ကျောင်းတွေဖြစ်တယ်။ဒါတို့ကတချို့တကယ်စစ်ပေးရှုံကျောင်းတွေဖြစ်တယ်။အဲအကြောင်ပိတ်ထားတဲ့ကျောင်းတွေက124ရှိတယ်
။ရခိုင်ပြည်နယ်မှာကျောင်းတက်ရောက်ခဲ့သူ4သိန်းကျော်အထိရှိနေပြီးအဲ့ဒီထဲမှာမွတ်စလင်ကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်ကစတင်ပြီးရခိုင်နဲ့မွတ်စလင်ကြားလူမျိုးရေးဆန်ဆန်ပြည်ပခန့်တွေဖြစ်ပွားခဲ့တဲ့အကြောင်းတိမ်းနဲ့ချီတဲ့မွတ်စလင်တွေဒုက္ခသည်စခန်းတွေမှာနေထိုင်နေရတာပါ။မွတ်စလင်ကျောင်းသူကျောင်းသားတွေအတွက်သူတို့နေထိုင်တဲ့ IDP ယာယီစခန်းတွေမှာယာယီကျောင်းတွေဆောက်လုပ်ပေးထားတယ်လို့ဒန်လူအခွင့်အရေးပေးထားတယ်လို့လည်းပြည်ငယ်ပညာရေးမှုယုံကဒုတိယညွှန်ကြားရေးမှုဒေါက်တာထွန်းထွန်းသိန်းကအခုလိုပြောပါရယ်
။ဝူစလင်နေနဲ့ပတ်သက်တဲ့ဂိုင်းတွေရတဲ့ကျောင်းတွေက IDB စခန်းတွေမှာရှိနေတယ်။နောက်တစ်ခုကအခုစီမှာဆိုရင်ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့ကျောင်းသားကျောင်းသူတွေဖြစ်ဖြစ်ပြင်လာတဲ့လူတွေလက်ခံရေးစခန်းတွေမှာပါလာတဲ့ကျောင်းသားကျောင်းသူတွေကိုသင်ကြားဖို့အတွက်ပြင်ဆင်ထားမှုတွေအစအနေနဲ့တိုးတက်ပြင်ဆင်ထားမှုတွေရှိနေတယ်။အဲ့ဒါတွေကအကုန်လုံးလုပ်ငန်းဆောင်ရွက်မှုတွေအကုန်လုံးပြည်ပင်ဆောင်ရွက်ထားမှုရှိတာပေါ့။နောက်ကတော့လာပုတ်ကုန်စခန်းတို့ဘာတို့မှာရှိနေကြတယ်။အဲမွတ်စလင်ကလေးတွေတုံတက်ခွင့်ရမှာပေါ့။ကျောင်းကလည်းကျောင်းကိုရောက်ရင်တော့ကျောင်းတက်ခွင့်ရမယ်ကျောင်းဒီမှာနေတာဟိုဓာန်တူညီမြအခွင့်အရေးတွေရမယ်နိုင်ငံတို့ကထောက်ပံ့တဲ့ဗလာစာအုပ်တို့ခဲတံတို့ပုံနဲ့စာအုပ်တွေအားလုံးကိုသူတို့လည်းညီတူညီမြသာတူညီမြအခွင့်အရေးတွေသူတို့ရမှာပေါ့
ရခိုင်တောင်ပိုင်းကြောက်ဖြူမျိုးနယ်အတွင်းကကြောက်တလုံးမွတ်စလင်ဒုက္ခတဲ့စခန်းမှာအခြေခံပညာမူလတိုင်းကနေအထက်တန်းအထိကျောင်းဖွင့်ထားတယ်လို့ကျောင်းသူကျောင်းသားဥယေ200ကျော်အထိရှိတယ်လို့အဲ့ဒီကျောင်းမှာစာသင်ပေးနေတဲ့ကျောင်းဆရာတူကပြောပါတယ်
ဒီနေ့ကစာတကြောင်ကစာပြီးတော့ဖွင့်ပါတယ်လေ200နီးပေါ်လောက်ရှိတယ်တဲတော်ကြီး200နီးပေါ်ရှိတယ်အော်ဒီနေ့စာပြီးတော့မနေ့ညကရှင်လင်းကြရကျွန်တော်တို့စီကိုဒီမြို့နေပြည်ညာမျိုးလာပါတယ်လာခဲ့တဲ့အခါကျွန်တော်တို့ဒီလုံးနေတဲ့ဒီဗောလန်တီးယားဒီ14ဦးကိုအဲ့ဒီကျွန်တော်သူကနေပြီးနာကျွန်တော်တို့နေပြီးနာဖြုတ်ကျွန်တော်တို့ဖြုတ်လေးလေးမပြောခဲ့ဘူးကျွန်တော်တို့စာပြီးတော့သူတို့ဝန်တော့အင်ရောမပြေဆုံးဘူးမပြေဆုံးခဲ့တာလားတခြားတော့နေပြီးနာကျွန်တော်တို့ဒီချိန်ကြာလာဒီကြွားလာတလာတော့ကျွန်တော်တို့လောက်ပြပါရှိကျွန်တော်ပြောပါလေအော်လာကြမပြဟောလာကျွန်တော်တို့ကလာကြောင်ကျွန်တော်တို့ကလာကြောင်မေးတယ်သူတို့ကလာကြောင်တောင်းမယူဘူးဟုတ်ကဲ့ပါသူတို့တို့လေးတင်ပြပေးမယ်ပြည်နေကိုတင်ပြပေးမယ်ဒီလာကတော့သူတို့လေးတင်ပြပေးမယ်ဒါပေမဲ့လာကြမရလို့ရှိတယ်ဒီလာတလာတော့နေလောက်ပြ
ဒါအပြင်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ခရဲကရခိုင်လက်နက်ကိုင်AA အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်သူတွေလည်းအခုထိရှိနေပါဗါးအဲ့ဒီစစ်ဘေးဒုက္ခသည်စခန်းတွေမှာရှိနေတဲ့အကြောင်းသူကျောင်းသားတွေပညာသင်ကြားနိုင်ဖို့အတွက်လည်းယာယီကျောင်းတွေဖွင့်လှစ်သင်ကြားပေးနေတယ်လို့လည်းဒေါက်တာထွန်းထွန်းသိန်းကပြောပါဗါး
မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အကြောင်းအထားသူ၅သက်သမှ၂တန်အထိရှိတယ်လို့ဇွန်လ၁ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားခဲ့ပါတယ်ခင်ဗျာတိုင်းနိုင်ငံလုံးကြောင်းဖွင့်ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောင်းတွေမှာဖွင့်နိုင်တဲ့အကြောင်းကိုရဲမုံပြောပြပေးတာပါဆက်လက်ထုတ်လွှင့်မဲ့သတင်းပေးပို့ချက်ကတော ဒီသတင်းကို VOA
သတင်းတောက်မအေးမာကအခုလိုပေးပို့ထားပါတယ်ထိုင်းနိုင်ငံနဲ့ကိုအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးဆားနိုင်ငံထိသွားပြီးအလုတ်လုတ်ကန်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေသေးဖြစ်ပြီး ဂျွန်လာနှစ်ရက်နေ့မှာတော့ပရာကျုတ်ခရီးကံပြည်နယ်ထဲမှာမြန်မာရှစ်ဆယ်ကျော်ဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်။တိုင်းနိုင်ငံမှာတစ်ဖက်မှာတရားဝင်အမူလမ်းကြောင်းနဲ့အမူမြန်မာလူသားတွေနှစ်ကောင်ကျော်ကျင်သွင်းနေသလိုပဲအခြားဖက်မှာလည်းအဲ့ဒီတဲ့ပုံမှန်များပြားတဲ့ပမာဏရှိတဲ့တရားမဝင်နေဆက်ချက်ကျော်မှုရ
ကျွန်းလာထဲမှာဆိုရင်ထိုင်းတောင်ပိုင်းပြာကျော်ခီခံပြည်နယ်ကိုယ်ဆိုင်ကြီးရွာနဲ့ကော့လက်ကြီးရွာနှစ်ခုမှာအဲဒေါ်ဆတ်မှာပေါ့ဗျာအဲကြီးရွာဒေါ်ဆတ်နှစ်နေရာမှာမြန်မာ82ဦးဖမ်းခံပါတယ်ရောက်ကြလီ69ရောက်နဲ့မင်္ဂလီ17ရောက်ခဲ့ပါတယ်အဲ့ဒါကျွန်းလာနှစ်ရက်နေမှာဖမ်းခံတာပါ
ဖန်စီကနိုင်ရတဲ့မြန်မာတွေဟာလူကုန်ကူးတဲ့ပွဲစားတွေကိုအခကြေးငွေအများပြားပေးရပြီးမြန်မာပြည်မှာအိမ်နေချမ်းနေရောင်းချပေါင်နှံလာတဲ့အတိုးများစွာပေးပြီးငွေချေးလာကြတဲ့သူတွေကများပါတယ်အခုဆိုရင်လူပွဲစားတွေကိုပေးရတဲ့ငွေချေးကမြန်မာကျပ်ငွေ18သိန်းလောက်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3000လောက်ထိပေးပြီးလာခဲ့ကြတာလို့လဲဆိုပါတယ်ကိုရီးယားပကူရီယာဘကူမော်လမြိုင်လို
အီယိုင်တိုင်းလိုပကံကြီးလာကြတဲ့သူကဒီထိုင်းနိုင်ငံကိုတရားမဝင်လာရဖို့အတွက်ပန်း2000ကျွေးရနေပြီးတော့3000စီပေးရပါတယ်ဒါပေမဲ့သူတို့တွေကသူ့ထဲမှာတချို့ဟာမလေးရှားပြီးအလုပ်သွားလို့ကိုတည်းရေကျစီကြပါတယ်အဲ့တော့ဖန်စီခံရတဲ့သူတို့ကျွန်တော်ဥပဒေအရအရေးယူဖို့အတွက်ပရာဂျော့ခီခံပြည်နယ်မှာရှိတဲ့ခရွန်ဝမ်ဆိုတဲ့မြို့နယ်ဒေသခံကိုပို့ဆောင်ထားပါတယ်ဗျဒီဂျွန်လာနေ့ရက်နေ့မှာ ကျွန်လာတည့်ရက်နေ့မှာလဲခိုင်းနိုင်ငံမြောက်ပိုင်းမဲအောင်ဆောင်ပြည်နယ်ထဲမှာမနေ့ဝီဝီဝီလင်းအချိန်မှာတရားမဝင်မှာ28ရက်ဖန်ခံပါတယ်ဗျကျွန်တော်မဲဆောင်တဲ့ဒီမဲကြားတွေကကြီးရောပဲကနေပြတရားမဝင်ရောက်လာတဲ့သူတွေကိုသက်ဆိုင်ရာကျွန်တော်လာဝကရဲရဲနေသားဆောင်ရဲ့ပူပေါင်းပြီးဖမ်းဆီးလိုက်ပါအဲ့ဒါကြောင့်မလို့ကျွန်လာတည့်ရက်နေ့ကျွန်လာနှစ်ရက်နှစ်ရက်အတွင်းမှာပဲတရားမ
Tema, a tau tame, Nangan Gaza Lutama, Chow Tongjo, Pansi Kayare, Subi, Shibia Lutama, Yi Song Yuni, Poriga Suvare, Ditema, Yama Nangan Variga, Amyazon Kipare, Natal Nasana Kuni Tema, a tau tame, Yamari, Tonganane, Pansi Kanavare, Dilu Pansi, Shini Rime, Tanyama Neza, Tidigani, Nizin, Sula, if you like, we all Lani Zepiparation.
ထိုင်းနိုင်ငံကိုအလုလုဖို့အတွက်တရားမဝင်လမ်းကြောင်းတွေကနေဝင်လာတဲ့မြန်မာနိုင်ငံသားတွေနေ့စဉ်လုလုအဖမ်းခံရတဲ့အကြောင်းမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာပါ။ VOA American
ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင့်သံကြားထုတ်လွှင့်မှုအဖြစ်VOA American သံနဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချ ် လူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ယူတောက်ဆက်70ပြီအေရှာဘင်းဂျိုရူချန်နယ်တရားတက်တမောင်းဟုတ်ထိုင်းကွန်6ဂျိုရူချန်နယ်တရားနှစ်ဆက်သုံးလို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြည်ဝင်မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ပြည်ဝင်မြန်မာ Facebook
အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာအောင်လာပါပြီပထမဆုံးမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပြီးအဲ့ဒါပြီးရင်တော့ပြည်ပြည်ပြင်ပြင်ရာသီတုတ်ခွေးတော့မတွေ့သေးဘူးပေါ့နော်ဂျွန်ဇူလိုင်ဆိုလို့ရှိရင်ဖြစ်နေကြပေါ့စီးရင်စရာတွေရတော့ဇူလိုင်လမှာများဆုံးဖြစ်တဲ့ဆိုတော့ကိုနေနဲ့တော့စောနေသေးတယ်လို့ထင်ကျမ်းမာရေးကဏ္ဍအစီအစဉ်ထုတ်လ yin se so ya ke ka sa tin phwin le kha da mu aku so yin 230 shi la bi myama pi twin dukkha de u yi a myan tan to bwa ni da mu manai manin phit da ri mya ni ba de da chaung pi twin pi ba myama ningan ta ri ye kunyi thauk pat mu ri a mya pya lo at ni de a chaung u aung khin ga ye ta pi kunyan win aung ne a tu pu de tin pya tha ba de khmya
ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေတွေဟာပိုပြီးဒုက္ခရောက်နေကြပါလေနေထိုင်ရေးအခက်အခဲတွေရှိလာပြီးငှက်ဖြားယောဂာနဲ့အခြားယောဂာတွေစတင်ခံစားလာရတဲ့အချိန်အခါဖြစ်ပါတယ်ဒါပေမဲ့ဒုက္ခတွေဥယျာဉ်ဟာအမြဲတမ်းတိုးပွားနေပါလေအရင်ကဒုက္ခတွေမရှိတဲ့ဇဂိုင်းနဲ့မှကိုယ်တိုင်မှာစစ်ကောင်စီတပ်ရဲ့တပ်ဖြတ်မိရှုံမှုကြောင့်ဒုက္ခတွေဥယျာဉ်များပြားလာပါတယ်အာနာသိရင်ကစပြီးအေ ကျောင်းတထောင်ကျော်ရှိတယ်လို့ခန့်မှန်းကြပါတယ်။စကိုင်းတိုင်းတစ်ခုထဲမှာလည်းနေအိမ်ပေါင်း9000ကျော်မိရှုဖြစ်စည်းခံရပါတယ်။တချို့နေရာတွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ကတ်နေတဲ့အတွက်မိုးသီးတံပြီးပေါင်းနေတဲ့ကြားကနေရာကိုဆုံးခွာကြရတယ်လို့မေလ10ရက်နေ့ထုတ်လူလူຫນွေဦးမှာဖော်ပြပါတယ်။ဒေသခံတွေကပြန်တိုက်လို့မိရှုတဲ့စစ်ကောင်စီတပ်မှာပေးဆုံးတာတွေရှိပေမဲ့
မိရှုခံရတဲ့အိုးအိမ်ကပုံများနေပါတယ်။ဒါပေမဲ့စကိုင်းလူလူရဲ့တော်လှန်ရေးတပ်ဖွဲ့တွေဟာစိတ်သက်ပြင်းထန်လွန်းလာမှုစစ်ကောင်စီရဲ့အနှောအယှက်စစ်ဆင်ရေးကိုတုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့အီပီလာ6ရက်နေ့ထုတ်သတင်းစင်မှာတနေ့ကျော်ကာလအတွင်းအိုးမဲ့အိမ်မဲ့ဖြစ်သွားရတဲ့ပြည်သူပြည်သားဒုက္ခသည်များစီးရင်ကိုဖော်ပြထားပါတယ်။အိုးအိမ်ပျက်စီးသွားရသူဦးရီမှာ စကိုင်းတိုင်းကနှစ်သိန်း3000နီးပါးနဲ့အများဆုံးဖြစ်ပြီးကရင်ပြည်နယ်ကကရယာပြည်နယ်ကကိုးသောင်း2000ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်ကတော့9000လေးတောင်နဲ့တတိယအများဆုံးဖြစ်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာ9000ရှစ်ထောင်ကျော်နဲ့စတုထမကွေးတိုင်းက4000ကျော်နဲ့ပင်စမအများဆုံးဖြစ်နေပါတယ်။အိုးအိမ်မဲ့ဖြစ်သူဦးရီ3000အောက်မှာရှိတဲ့ဒေသတွေကတော့မွန်ပြည်နယ်တနင်္သာရီတိုင်းရှ ခိုးလုံသူကတော့2000ခန့်သာရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း8ခုမှလည်းခိုးလုံနေကြသူတွေရှိပါတယ
်။မြန်မာတပြည်လုံးမှာလွန်ခဲ့တဲ့ဧပြီလ17ရက်အထိအိုးမဲ့အိမ်မဲ့ဖြစ်သွားသူပေါင်း9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကခန့်မှန်းပါတယ်။ဒီထဲမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးမှအိုးမဲ့အိမ်မဲ့ဖြစ်သွားသူက9သိန်းခွဲလောက်ရှိပါတယ်။အရှိတောင်ပိုင်းဖြစ်တဲ့ကရကရင်မွန်နဲ့တနင်္လာရီမှာအိုးမဲ့အိမ်မဲ့ဖြစ်သူ2,300ကျော်ရှိပြီးအနောက်မြောက်ဒေသစကိုင်းတိုင်းမှာ2,000ကျော်အိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်။စကိုင်းတိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားသူတွေဟာတရားဝင်တရားထက်လှဲ့လေတင်းရှောင်ဓာတ်တွေရှိတယ်လို့ရဝေးဒေသကိုထွက်ခွာသူတွေများပြားလာကြောင်းမေလ13ရက်နေ့ထုတ်အေယဝတီသတင်းမှာဖော်ပြထားပါတယ်။တိုက်ပြိုးရင်းနဲ့အခြားလုပ်ငန်းတွေလည်းရပ်တန့်နေပါလေ
။ဒါပေမဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မေလ6ရက်နေ့ထုတ်စာရင်းမှာတော့ဒုက္ခသည်ဥယျတိုးပွားနေတာတွေ့နိုင်ပါလေ။စကိုင်းတိုင်းမှာနေရက်ကိုစွန့်ခွာသူ2,400ကျော်ရှိပြီးမကွေးတိုင်းမှာ9,000ကျော်ချင်းပြည်နယ်မှာ3,600ကျော်ရှိလာပါလေ။န မြန်မာပြည်လုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူ14တန်းကျော်ရှိပေမဲ့ကုလသမဂ္ဂအနေနဲ့6တန်းကျော်ကိုသာအကူအညီပေးဖို့ရည်မှန်းထားပါတယ်။ဒီနှစ်ရဲ့ပထမ3လအတွင်းလူဦးရေ2တန်းခွဲကိုသာကူညီနိုင်တယ်လို့ဆိုပါတယ်။မြန်မာပြည်ရဲ့လူသားချင်းစာနာမှုရန်ပုံငွေလိုအပ်မှုဟာဒေါ်လာတန်း820ကျော်ဖြစ်ပေမဲ့တန်း30ကျော်သာရသေးတယ်လို့ဖော်ပြထားပါတယ်။ရိတ်ခါလိုအပ်သူ73တန်းကျော်ရှိပေမဲ့နှစ်တန်းကျော်ကိုသာထောက်ပံ့နိုင်တာတွေ့ရပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းလွန်ခဲ့တဲ့ April အတွင်းမှာလူသားချင်းစာနာမှုအကူအညီတန်း100ကျော်ထောက်ပံ့ခဲ့တယ်လို့မကြမီကသတင်းထုတ်ပြန်ပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေတော်လှန်ရေးမှာထိခိုက်ဒဏ်ရာရသူတွေနဲ့ကြာဆုံးသွားသူတွေရဲ့မိသားစုတွေကိုထောက်ပံ့တယ်လို့ဆိုပါတယ်အချောင်းအမျိုးမျိုးကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူတွေကိုလည်းကူညီပံ့ပိုးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ကအမျိုးမျိုးအတားအဆီးတွေလုပ်နေတဲ့ကြားကမိဖက်အဖွဲ့တွေနဲ့ချိတ်ဆက်ပြီးပြည်သူစီကိုအရောက်ပို့ပေးတာဖြစ်ပါတယ်နိုင်ငံခြားကအလူငွေထည့်ဖို့ဂရုပြုထားတဲ့အတိုင်းအပြည့်အဝရတဲ့နိုင်ငံဆိုတာမရှိသေးပါဘူး UNHCR ရုံးကဒီနှစ်အတွက်ဒေါ်လာ58တန်းလိုအပ်တယ်လို့သတ်မှတ်ထားရမှာ33ရာခိုင်နှုန်းရရှိပြီလို့မေလ10ရက်နေ့ကသတင်းထုတ်ပြန်ပါတယ်အများဆုံးထောက်ပံ့သူဟာဂျပန်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးပါမြန်မာပြည်မှာ UNHCR ဒုက္ခသည်ရုံးဟာဒုက္ခသည်တန်းတသိန်းကျော်ကိုကူညီထောက်ပံ့နေပါတယ်ဒါပေမဲ့လုံလောက်တာမဟုတ်လို့ပြည်တွင်းပြည်ပကမြန်မာပြည်သူပြည်သားတွေရဲ့အလှူငွေဟာတည်ရဲရှင်ရေးအလွန်အရေးကြီးနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရာသီတုပ်ကွေ့ကြိုတင်ပြင်ဆင်ခြင်းအကြောင်းကိုပြောပြထားပါတယ်မိုးရာသီကာလမှာအဖြစ်များလေရှိတဲ့ရာသီတုပ်ကွေ့ဟာတချို့လူတွေမှာပြင်းထန်နိုင်တာမို့ကြိုတင်ကာဝယ်နိုင်ရေးပြင်ဆင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်ဒီအကြောင်းကလေးအထုကုနဲ့စေးတက်ကသူတစ်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
ဟုတ်ကဲ့ပမောကဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့အခုရာသီအကူအပြောင်းမှာဒီရာသီတုပ်ကွေးအတွက်ကြိုပြင်ထားနိုင်ဖို့အဓိကဆင်းနေမှာမို့ဒီနေ့ရာသီတုပ်ကွေးအခြေအနေကိုဆရာဟိုဘယ်လိုတွေ့ထားပြီးတော့သုံးသပ်မိလဲဆရာ
ခုလောလောဆယ်တော့ကျွန်တော်တို့တကယ်ဟိုအပြည့်အစုံပြင်ရာသီတုပ်ကွေးတော့မတွေ့သေးဘူးပေါ့နော်ဆိုတော့နာစီချောင်းစိုးတွေဖြစ်ကြတယ်ဒါကတော့မိုးရာသီရောက်လာလို့ရှင်ဖြစ်ကြတာပဲလေကလေးလည်းမိုးမိတာတို့နေမိတာတို့ဖြစ်တာပေါ့နော်ဟုတ်ကြပြီတကွေးလို့တကလုံးကြိုက်ခဲပြင်းပြပြီးတော့ချမ်းတုံပြီးတော့เนาะချမ်းလာလည်းဖြစ်နေတော့အဲ့လိုမျိုးဖြစ်တာတွေတော့ typically မတွေ့ဘူးဒါပေမဲ့အဲ့ဒါတွေကကျွန်တော်တို့နိုင်ငံမှာဒီ June July ဆိုလို့ရှိရင်ဖြစ်နေကြပေါ့နှစ်တိုင်းနှစ်တိုင်းစင်းစရာတွေရတော့ July လမှာအများဆုံးဖြစ်တယ်ဆိုတော့ကုလင်းနဲ့တော့စောနေသေးတယ်လို့ထင်တယ်မကြိုက်ခင်မှာတော့တွေ့လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုတို့ဒီစောပြီးတော့ဒီကြိုပြင်နိုင်ဖို့အတွက်ဆိုလို့ရှိရင်ရောဆရာအဓိကပါမှာကျလဲဆရာအခုကြောင်နေပြန်ဖို့မဲ့အနေထားကိုဗစ်ဆွေးလင်းတုပ်ကွေးတွေရောနေတဲ့ခါကြတော့လေ
ကိုဗစ်ကတော့ခုတော့ကျွန်တော်တို့လောလောဆယ်မတွေ့ဘူးဆွေးလင်းတုပ်ကွေးကတော့နေတိုင်းလိုတွေ့နေတယ်ပေါ့နော်အဲ့တော့ကြောင်နေပြန်ဖို့လူတွေနည်းနည်းပါပါကြောင်နေကြောင်တိတွေ့မှုမဟုတ်လားကြောင်နေတယောက်နှာစီးတာချောင်းဆိုးတာနေကူးတာဆိုတော့လေဟိုလူစုလူရေးရှိလာရင်ဒါဖြစ်လာမှာပါပဲကြားကြကြကွာကိုဝယ်လို့ရတာဝယ်စည်းထိုးလို့ရပါတယ်အဲ့ဒါဆိုရင်တော့ရာသီတုပ်ကွေးကာကွယ်ဆေးထိုးတိုင်းတော့အဲတိတိယကိုကာကွယ်နေမှာပ
ါဗျ။ဟုတ်ကဲ့ဆရာကြီး။ကာကွယ်ဆေးထိုးဖို့ကပေါ့နော်။ဘလို့အကြံပြုခြင်းလဲဆရာ။အများစုကဒီရာသီတုပ်ကွေးကာကွယ်ဆေးနဲ့ပတ်သက်လို့ချက်ချင်းပြည့်ပြည့်သိထားလားဆရာ
။သိရင်ချက်ချင်းပြည့်ပြည့်ရတော့မသိကြသေးဘူးလို့ထင်တယ်ပေါ့နော်။အဲရာသီတုပ်ကွေးကာကွယ်ဆေးကအမေရိကန်လိုနိုင်ငံမျိုးမှာဆိုတော့သူလူကြီးအကုန်လုံးကိုသူတို့ထိုးပေးတာပါဗျာ။အဲကျွန်တော်နိုင်ငံမှာတော့အစိုးရကြီးနဲ့ထိုးပေးတာတော့ကျွန်တော်ကတော့စက်မှတ်ရေးဝန်ထမ်းတွေထိုးပေးတယ်ပေါ့နော်။သူတို့မှတရားစီတော်ကိုပြင်သူတို့ကြည့်ရှုပေးနေတဲ့လူနာတွေ၊ဒီကိုယ်ထဲမှာရဲရဲရှိနေတဲ့လူနာတွေကူးသွားရင်လူနာတွေမှာအနေရရှိတယ်ပေါ့။အဲကြောင့်နိုင်ငံသားမှာတော့ဒီ private hospital ဆိုရင်သူတို့ဝန်ထမ်းတွေကိုသူတို့ကုန်ကြစေနေပဲထိုးပေးတော့ပေါ့နော်။အဲလိုပဲတချို့ဆက်ယုံလုပ်လို့နေဆိုလို့ရှိရင်အစုပြုံလိုက်ထိုးတယ်ပေါ့ဗျာ။အဲလိုလဲဆိုတော့ဒီဆက်ယုံပိုင်ရှင်ရဲ့ကစားချက်ကပေါ့နော်။ဒါအကျိုးရှိတာဘယ်လိုလဲဆိုတော့သူ့ဝန်ထမ်းတွေရာသီတုပ်ကွေးဖြစ်ပြီးတော့အလုပ်ပြက်ကံပြဖြစ်မှလည်းဆိုင်ဒီအကုန်လုံးကိုထိုးထားပေးခြင်းက ပို့ပြီးတော့အကျိုးရှိတယ်ဆိုတော့အမြင်ရှိတဲ့လူတွေကတော့အဲ့လိုစုပြောင်းလိုက်ထိုးပေးထားတာပါ။ကျွန်တော်တို့ကအားလုံးကိုထိုးပေးဖို့ကြတယ်နည်းနည်းခက်ခဲရှိတယ်ဘာလို့ဆိုတော့ဇာတိတုပ်ကိုကောက်ွယ်စေတာတစ်နှစ်ပဲကောက်ွယ်နိုင်အောင်အနောက်နေ့တိုင်းနောက်တစ်ခါပြန်ထိုးရတယ်။အဲကြောင့်လည်းဒီလုံးတိုင်းတန်တဲ့တော့ထိုးမပေးနိုင်တော့ဘူးပေါ့နော်။အဲ့တော့ဒီဦးစားပေးအုပ်စုပေါ့အဲဒါတော ွေတွေထိုးထားတာတွေ့တယ်ဒါတော့မြို့အခြေအနေပေါ့လေရန်ကုန်မြို့အခြေအနေမှာတချို့တွေ့ရောဂါကုစေကံညာလည်းထိုးပေးကြတယ်ပြင်ပမှာလည်းမိမိစီစဉ်တဲ့ထိုးကကောင်းမှန်းတော်တော်များများသိလာတာတွေ့ရပါတယ်နေဒီတာတွေပါတော့ဒီလောက်တော့ကျန်နေမှာမဟုတ်ဘူးလို့ထင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နေဒီအတွက်ကဆရာဘယ်လိုအကြံပြုချင်လဲ
ဒါဒီတုတ်ကွေးကောက်ွယ်ဈေးကတော့ဗျာဖြစ်နိုင်တော့အကုန်လုံးထိုးထားဖို့ကောင်းတော့ပေါ့နော်သို့တော်လည်းခုန်ကြသေးကရှိပါတယ်1000ကျွဲနဲ့3000ကျွဲ4000ဒီလောက်ထိတစ်ခါထိုးရင်ခုန်ကြတော့အဲ့တော့ဦးစားပေးအုပ်စုတွေတော့ရှိပါတယ်ငါးနှစ်ယောက်ကလေးကြီး6လအစထိုးလို့ရတယ်ပေါ့6လနဲ့ငါးနှစ်ကြာနော်ကိုဝင်ကောင်မိခင်တွေတက်တက်60 65အထက်ပေါ့ဗျာလူကြီးပိုင်းတွေနောက်ပြီးတော့ငကူယောဂအခန်းရှိရပေါ့ဒီမှာကင်ဆာအတွက်ဆေးသွင်းနေတာတို့ဆေးသွင်းတာကြောက်လဲသွင်းနေတဲ့အချိန်မှာတော့မရဘူးပေါ့ကောင်းနေတဲ့အချိန်မှာရတယ်နောက်တစ်ခုကနှလုံးယောဂစီချိုယောဂတွေးတို့ယောဂချောက်ကယောဂပေါ့နော်ဒီလိုယောဂအခန်းရှိတဲ့သူကြီးတွေယောဂအခန်းရှိတဲ့ကလေးတွေပေါ့ဥပမာမွေးရပါနှလုံးယောဂရှိတဲ့ကလေးမျိုးဒါမျိုးတွေကဦးစားပေးနေတဲ့ထိုးတင်ပါတယ်နောက်ထပ်ဦးစားပေးအုပ်စုတစ်ခုကတော့ဒီကျမကြီးဝန်ထမ်းတွေကျန်တော့လူများနဲ့ဆက်ဆံရတဲ့ဝန်ထမ်းတွေပေါ့ဗျာအဲ့ဒါတွေထိုးပေးတော့လို့ရှိရင်ကျိုးရှိပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကာကွယ်ဆေးထိုးတဲ့သူတွေဖြစ်နေရင်ဒီကာကွယ်ဆေးထိုးကာကွယ်ရပြင်တခြားရော
တားတော့ဒီသူကကိုဗစ်နဲ့ရာဇီတခွေးနဲ့ကူးစက်ပုံကတူတယ်ဒါချီတာချောင်းဆိုးတာနဲ့ကူတယ်အဲ့ကြတော့ကိုဗစ်ကမတ်စက်နဲ့လက်ဆေးမဲ့လူစုလူဝေးရှောက်မဲ့ပေါ့ဒါမဲ့လူစုလူဝေးကတော့ခုသိမ့်ရှောက်လို့မလွယ်တော့ပေါ့နော်အဲ့လိုနောက်တော့ချောင်းဆိုးတဲ့အခါကျရင်တတောင်စင်းတဲ့အုပ်စုရာတို့လက်ကင်မွားအုပ်စုရာဒါမျိုးတွေကကိုဗစ်အတွက်သုံးဝင်သလိုဒီဓာစီတုတ်ခွေးကာဝေးအတွက်လည်းသုံးပါရဗျကျွန်တော်လူရဲ့အခြေအတ္တမကြီးကောင်းအောင်ပေါ့နော်အေးဝါဝါအိမ်မဲစာဟာရမမစားမဲလေးချင်ကလုံးမဲဒါတွေကလည်းထောက်ကူပြုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှဆရာကြီးခုလိုဒီကာကွယ်တဲ့ဇာတ်ရက်ကဖြစ်လာခဲ့ရောဘယ်လိုကျိုးသိနိုင်မလဲဆရာခွဲရပြီပါပေါ့နော်အထူးသဖြင့်တော့ကိုဗစ်နဲ့ဇာတ်ရက်တို့ကနေ
ကိုဗစ်နဲ့ဇာတိတို့ကတော့မှားနိုင်တယ်ပေါ့နော်အားလုံးကနာစီတယ်ချောင်းဆိုးတယ်ဖျားတယ်ပေါ့နော်အဲ့တော့အထူးတွေ့ရှိခဲ့တာပေါ့ကိုဗစ်ဆိုလဲကိုဗစ်ဖြစ်တဲ့လူနဲ့အထူးတွေ့ရှိသလားဇာတိတို့ကလည်းဇာတိတို့ကနေအထူးတွေ့ရှိလားဒါတွေကအသုံးဝင်ပါတယ်ဇာတိတို့ကဒီလိုမဟုတ်ဘူးသူကတော့ဒါသဖြင့်ချောင်းဆိုးနာကိုရီလက်တီကြိုက်တာခဲတာခေါင်းကြိုက်တာအန္နာပိုင်းနာတာအဲ့ဒါတွေကပုံများပါတယ်အရေးကမှပိန့်ထွက်တာတို့ခြံနာတော့နှာခေါင်းလေးခြံနာတို့အရေးကမှအနီးစက်ကလေးထွက်တာတို့နော်အရန်မင်းတာတို့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဇာတိတုတ်ခွေးအနေထားရောဆရာကြီးဖြစ်လာရင်ဘယ်လိုမျိုးဖြစ်စေဥသာတယ်လဲ
ဇာတိတုတ်ခွေးကတော့ဒီဗိုင်းရပ်စ်ပိုးကြောင့်ဆိုတော့ဖြစ်လာရင်ဒီ symptomatic treatment လို့ခေါ်ပေါ့နော်ကျွန်တော်တို့ကဒီယောဂလက္ခဏာများကိုလိုက်လံကုသခြင်းပေါ့ငါဖျားရဲဆိုလို့ရှိရင် paracetamol တောက်မယ်နော်နာစီးရဲဆိုလို့ရှိရင်တော့ antihistamine ပေါ့နော်ဟိုဘာမီတုံးလို့ဆက်ပစင်းလို့လိုရတလင်းလို့လိုအဲ့လိုစီတိုက်တယ်ပေါ့နော်ချောင်းဆုပ်လိုက်ချောင်းဆုပ်ပြောက်စီစီပြောက်ပေါ့ဒီလိုတော့ဒီအမှပြင်းထန်လာပြီးတော့ဒီနောက်ဆက်တွဲပိုးပွင့်တယ်ပေါ့ဘက်တီးရီးယားပိုးပွင့်တယ်လို့ထင်ရင်အခြားကြီးလည်းကြီးလာတယ်ကြာလည်းကြာလာတယ်ဆိုတော့ကျွန်တော်ကပฏิစီပါစီနဲ့ပြေးရပါလေအသက်အရွယ်သိငယ်တဲ့ကလေးသိကြီးတဲ့လူကြီးနောက်ယောဂအခန်းရှိတဲ့လူတွေပါကြောင်းတော့ဒီရာဇီတော်ကွေးရဲ့နောက်ဆက်တွဲပေါ့လေစုံရင်းမြင့်ယောဂနဲ့အသက်အမြင့်ရှိနိုင်ပါလေရှိကြတာလေးရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီတော့ဘယ်လိုအကျံပြုချင်သေးလဲ
ကြားကြားတယ်ဖြားကြည့်တယ်ဘာလို့လဲဆိုတော့ညရာစီကံပြရမှာပေါ့နော်ဆိုတော့ဒီရက်နေ့လည်းပြောက်သွားတယ်ဆိုလို့ရှင်တော်လည်းဒါသိကြတနာမရှိဘ
ူးပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာသောတာရှင်များခင်ဗျာဒီညတောက်ကြညနဲ့မနေ့ပံစနေမနေ့ကင်းဒီမှာလေပုံမှန်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာတုဒ္ဒဆုံးလင်းအမေရိကန်တခွင်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်စောင့်မျှော်နားဆင်ကြည့်ရှုနိုင်ကြပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ချင်ပါတယ်တိုင်းရင်းသားဒေသကနောက်ဆုံးအဖြစ်အပျက်တွေကို FEVR Fever တိုင်းရင်းသတင်းတောက်တွေကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပ sin tin set twa me tan yin tadin lwa ga chu so ba de myama nangan to wan tan yin da lu myo su de ni thain cha de ayat de ta rui ma phit pyet ni de a phit pyet rui ne tan yin da rui ye atan rui ko thin hat tin set tha la phit ba de
mingla ba shin juma ami ba nezet de ga tan da tadin thauk rui tin set tha de di de ba tan yin tadin lwa ma na sin ya ma rui ga ro sakai tai kle myo a naw ba ta han yak kwat ma မေလ28ရက်နေ့ညကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်အရက်သားပြည်သူ၃ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ပညာရေးမှူးရုံးမှဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလရန်ကျောင်းအုပ်ဆရာမကြီး၁ဦးထိမှန်သေဆုံးသွားပြီးတော့ဆရာမထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။ကျမကနန်းဟောင်းမှရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကလေးမျိုးအနောက်ဖက်တဟန်းရက်ကွက်မှာမေလ28ရက်ညကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်အရက်သားပြည်သူ၃ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။မေလ28ရက်နေ့ည9နာရီဝန်းကျင်ခန်းကစလို့ကလေးမျိုးထံမှစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဘက်ကလက်နက်ကြီး10ကြိမ်ထက်မနည်းရန်တမ်းပစ်ခတ်လို့တဟန်းရက်ကွက်အမျိုးသမီး2ဦးနဲ့အမျိုးသား2ဦးသေဆုံးရတာပါ။သေဆုံးသူ2ဦးမှာအသက်45နှစ်နဲ့အသက်29နှစ်အရွယ်ခန့်ရှိ CDM ဝန်ထမ်းသားမိဖြစ်ပြီးစကိုင်းတိုင်းမင်းကြီးမြို့ကနေတဟန်းဘက်ကိုစစ်ပေးတင်းရှောင်လာကြသူတွေဖြစ်ပါတယ်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တဟန်းရက်ကွက်ထက်ကို၅ကြိမ်ထက်မနည်းပြစ်ခတ်ခဲ့တာပါပြစ်ခတ်မှုကြောင့်တဟန်း B group မှနေထိုင်တဲ့အမျိုးသမီးတဦးကရင်ဘတ်မှာလက်နက်ကြီးကြီးစထိမှန်လို့မန္တလေးကိုပို့ဆောင်ပြီးစေကူတာမှုခံယူနေရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ပညာရေးရုံးမှာပုံပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလတန်းကျောင်းအုပ်ဆရာမကြီးတဦးထိမှန်သေဆုံးပြီးဆရာဆရာမရှိဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မေလ31ရက်နေ့မွန်းလွဲ2နာရီဝန်းကျင်ခန့်ကဖြစ်ပွားခဲ့တာပါ။အသက်53နှစ်အရွယ်မခင်နူရွာမူလတန်းကျောင်းအုပ်တော်ဇော်ခင်ခင်ချိုလိုင်းအောက်ပိုင်းတစ်ခုလုံးတန်ရာရရှိသွားပြီးဆေးရုံမှာတည်ဆုံတွားခဲ့တာဖြစ်ပါတယ်။လက်ရှိဆေးကုသမှုခံယူနေတဲ့ဆရာဆရာမရှိဦးထဲက၅ဦးကလည်းတန်ရာစိုးရိမ်ရတယ်လို့ဒေသခံမျိုးသားကပြောပါတယ်။ပညာရေးဌာနအတွင်းပုံပေါက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီး CDM ကျောင်းဆရာမတို့ကတော့လက်ရှိအခြေအနေမှာမိမိကလေးတွေကိုကျောင်းမအသေးဖို့မိဘတွေကိုတိုက်တွန်းထားပါတယ်။နောင်ချုံမြို့ပညာရေးရုံးပုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီလက်အောက်ခံစစ်တမ်းနဲ့ရဲတို့ကရောက်လာပြီးစစ်ဆေးမြင်းများတာတွေပြုလုပ်ခဲ့ပေမဲ့တဲ့တေကူတော့ဖန်စီရမိတာတွေမရှိဘူးလို့ဒေတာခန်တွေကပြောပါတယ်
ကရင်ပြည်နယ်ကြိုင်းဤစိတ်ကြီးမြို့နယ်ဘက်မှာအာနာသိန်းစစ်ကောင်စီတပ်ကအင်အားတိုးချလှုပ်ရှားလာပြီးဒေသခံတွေကိုဖမ်းဆီးပေါ်တာဆွဲနေလို့ကျဲလက်ဒေသခံတွေနေရာကနေစွန့်ခွာနေရပါတယ်။မေလ30ရက်နေ့ကစစ်ကောင်စီအင်အား100ကျော်တက်လာပြီးခလဲရွာလေးခလဲရွာကြီးတကွန်တိုင်ရွာဖယားငါးစုမြို့ဟောင်းကျေးရွာတွေမှာပေါ်တာဆွဲနေလို့ဒေသခံတထောင်ခန့်ကနေရာကနေစွန့်ခွာနေရတာပါ။အဲဒီနေ့နာနဲ့ပိုင်းလုံးကလည်းနယ်မြေခံ KNL တပ်နဲ့တိုက်ပွဲဖြစ်ပွားမှုအပြီးဒေသခံအယောက်20ကျော်ကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတဲ့အပြင်ကျေးရွာတွေထဲကိုလက်နက်ကြီးနဲ့အကြိမ်ပေါင်းများစွာပစ်ခတ်လို့ခလဲရွာလေးကလူနေအိမ်တချို့ထိခိုက်ပျက်စီးတာတွေရှိခဲ့ပါတယ်
မွန်မြူတာပညာရေးကော်မတီ MNEC ကအခုကျောင်းပြောင်းဖွင့်တဲ့ကာလမှာမွန်မြူတာကောလိပ်ကျောင်းစတင်ဖွင့်နေသားမယ်လို့ကြေညာထားပြီးအွန်လိုင်းကနေလည်းဝင်ခွင့်လျှောက်လာတွေကိုဖြန့်ဝေပေးနေပါတယ်။မွန်မြူတာကျောင်းတွေမှာပညာစီးဖူးနေတဲ့ကျောင်းသူကျောင်းသားတွေနိုင်ငံတကာတက္ကသိုလ်တွေမှာပညာဆက်လက်တင်ကြားနိုင်ဖို့အဓိကရည်ရွယ်တယ်လို့လည်းမွန်မြူတာပညာရေးကော်မတီ MNEC အဖွဲ့ဝင်ဆရာမင်းအောင်စေကပြောပါတယ်။မြင့်ခင်ပါတာအခြေပြုပညာရေးစနစ်ကိုအခြေခံထားတဲ့မွန်မြူတာကျောင်းတွေကဆယ်တန်းကျောင်းသူကျောင်းသားတွေဟာတက်ဆိုင်အစိုးရစာစစ်ဌာနတွေမှာတက္ကသိုလ်ဝင်တန်းဆာမင်းပွဲကိုတည်ဝင်ဖြည့်ဆို့ခွင့်ရရှိထားပေမဲ့ဝင်ရောက်ဖြည့်ဆို့ခြင်းမပြုတဲ့ကျောင်းသားတွေလည်းရှိတယ်လို့လည်းသိရပါတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းကမွန်ကျေးရွာတချို့မှာလျှက်ရှိတည်တံဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းတွေမှာမူလတန်းအလယ်တန်းအထက်တန်းနဲ့ထိုင်းနယ်စပ်မှာရှိတဲ့အထက်တန်းလွန် post 10အပါအဝင်စာတင်ကျောင်းပေါင်း140ကျော်ရှိနေပြီးကျောင်းသားဦးရေ1000နီးပါးပညာစီးဖူးနေတာပါ။ဒါအပြင်3နည်းလောက်ပညာတင်ကြားသွားမယ်။မွန်မျိုးသားကောလိပ်မှာမွန်စာပေမူရင်ဂျေမုဆိုင်ရာပါတာရဲ့အင်္ဂလိပ်ကွန်ပျူတာမွန်တမိုင်းကပတမိုင်းလူမှုရေးသဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသနနဲ့ယုတ်တိပေရပါတာရဲ့တို့ကိုနိုင်ငံတကာကကျောင်းဆရာတွေနဲ့ချိတ်ဆက်တင်ကြားသွားမယ်လို့လည်းသိရပါတယ
်အခု
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကလေးမျိုးနယ်တောင်ပိုင်းဒေသမှာမေလဇန်ပိုင်းကစပြီးတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတကြောပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်ကျေးရွာပေါင်း၁၀ရွာကျော်ကပြည်သူတွေတိုးတဲ့တောင်ထဲမှာထွက်ပြေးတိမ်းရှောင်နေကြပါတယ်သူတို့တွေကြုံတွေ့နေရတဲ့အခက်အခဲနဲ့လိုအပ်ချက်တွေအကြောင်းကိုတော့ကိုရောဘက်ကစူးစီ အခုလိုမိုးဦးကျကာလမှာအမိုးအကာစားနပ်ရခနဲ့ဇေဝရီလိုအပ်နေတယ်လို့စစ်ပေးဆောင်ကုမ္ပဏီအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ
်။ကျမ်းမာရေးစောင့်ရှောက်မှုနဲ့မိုးကာပေါ့နော်။မိုးကာလာလည်းရောက်ပြီးတော့ဒီမြစ်ထိုင်ဖို့ပေါ့နော်။အမိုးလိုတော့အမိုးကာလိုတာပေါ့။ဇေဝရီချနာလို့ပေါ့နော်။နောက်တစ်ခါစားနပ်ရခလိုတယ်ကြ။ဒီစားဖို့တောက်ဖို့တွေလည်းဖြစ်သေးတယ်ကြာသို့တလေကြတော့လည်းဟိုနည်းနည်းပပပါလာကြတယ်ကြာဒီနိုင်တော့ကုနိုင်ကဆိုင်ကလေးတွေပါပြောလဲဆိုင်ကလေးတွေနဲ့ပြင်ရတယ်ကြာဟိုမပါတဲ့လူတွေကြတော့လည်းကဒုက္ခတွေကြတော့တောက်ဒီစားတောက်နေကြတာဘလုံးလုံးပဲနေတာ
ယခုရွာလုံးကျွတ်စစ်ပီးတိန့်ဆောင်နေကြတဲ့ကြီးရွာတွေကတော့အရှိစီမင်းလှရှားဖူတင်သားရေရှင်လဲချာပုတ်ကူရှားတော့နွားရွာစတဲ့ကြီးရွာတွေဖြစ်ကြပြီးလူဦးရေအားဖြင့်4000လေးပါလောက်ရှိတယ်လို့သိရပါတယ်စစ်ကောင်စီတပ်ဖွဲ့နဲ့ဒီသာကာကွယ်ပူးပေါင်းတပ်ဖွဲ့တွေဟာအေဗီလာအကူမီလာတရက်နေ့ကနေတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ရဲ့မီးရှို့မှုကြောင့်ရေရှင်အစီစီရှားဖူကြီးရွာပါဝင်ကြီးရွာပေါင်း10ရွာကအင်ဂျီ1000ကျော်မီးလောင်ပျက်စီးခဲ့ပါတယ
်ကျွန်တော်တို့ရွာဆိုလို့ရှိရင်လည်းကျွန်တော်တို့အစီစီရွာကိုရှို့လိုက်တာတော့လေကြီးကြောင်900ကျော်သွားပြီအင်ဂျီရှားဖူက120ပါလေအင်ဂျီမီးရှင်ကတော့တစ်ရွာလုံးမှာ၄ရင်းမကျန်တဲ့ကုန်းကြီးကြောင့်ဒီဘာသာကြီးကြောင့်လည်းတူရှူတာပေါ့
အလားတူကလေးမျိုးနဲ့တောင်ပိုင်းကလေးကံကိုကာလမပေါ်မှာရှိတဲ့ကြီးရွာတွေဟာလည်းယခုချိန်ထိနေရက်ကိုမပြောင်းရဲကြသေးပဲတော်ရဲတောင်ထဲမှာစစ်ပေးရှောင်နေရဆဲဖြစ်ပြီးစေဝါနဲ့စောင်းဝနေကြီးပိုင်းမှာအခက်ကြုံနေရတယ်လို့စစ်ပေးရှောင်နေတဲ့နှချောင်းရွာသားတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာကလေးတောင်ပိုင်းဒေသဘက်ကိုစစ်အားအလုံးကြီးနဲ့ဆက်လက်ထိုးစစ်ဆင်နေပြီးမေလ14ရက်နေ့ကပထမဆုံးအကြိမ်အဖြစ်တိုက်လီရင်အုံပြုပြီးဝီဟင်ကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် PDF ကလေးတပ်ရင်းလေးစခန်းကိုလည်းဆွတ်လွတ်လိုက်ရတယ်လို့သိရပါတယ်ခင်ဗျာ
နှစ်နှစ်ကျော်ကြာပိတ်ထားတဲ့တချီလေးမယ်ဆိုင်ကြားကထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားတွေဇွန်လ၁ရက်နေ့မှာပြန်ဖွင့်မယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပြန်မဖွင့်လည်နိုင်ခဲ့ပါဘူးကိုဗစ်အရေးပေါ်ကာလရုပ်သိမ်းပြီးထိုင်းကနိုင်ငံပြန်ဖွင့်ပြီလို့ဆိုပေမဲ့ဘာကြောင့်မဖွင့်လည်နိုင်သေးတာလဲဖွင့်ဖို့အတွက်ဘယ်ဟာတွေကအဟန့်တားဖြစ်နေတာလဲဆိုတာကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်
ဇွန်လ၁ရက်နေ့မှာထိုင်းမြန်မာနယ်စပ်ကတာချီလိတ်မယ်ဆိုင်ချစ်ချည်ရဲတရားအမတ်တက်ပြန်လည်ဖွင့်လှစ်ဖို့ထိုင်းအစိုးရနဲ့မယ်ဆိုင်ဖက်ချန်းကလူထုကမျှော်လင့်နေကြပါတယ်။နနစ်ကြာပိတ်ထားတဲ့အဲ့ဒီတရားပြန်လည်ဖွင့်လှစ်နိုင်ရေးထိုင်းနိုင်ငံချင်းရိုင်းခရိုင်မူးနဲ့မြန်မာနိုင်ငံတာချီလိတ်ခရိုင်မူးတို့ကအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ပြန်လည်ဖွင့်လှစ်ဖို့သဘောမတူနိုင်ကြသေးပါဘူး။ထိုင်းနိုင်ငံဖက်ချန်းကအာဏာပိုင်တွေနဲ့နှိစက်တဲ့မယ်ဆိုင်ကရှန်အမျိုးသမီးတဦးကတော့ဒါထိုင်းနိုင်ငံအစိုးရကိုမြန်မာဘက်ကအစိုးရကငွေကြေးပတ်တန်း90တောင်းပေမဲ့ထိုင်းဘက်ကတန်း20ပဲပေးဖို့သဘောတူတာကြောင့်နယ်စပ်ကိတ်ပြန်ဖွင့်ဖို့ကြံ့ကြာနေရတာဖြစ်တယ်လို့ရှမ်းစကားနဲ့အခုလိုပြောဆိုပါတယ်
။ရင်းနှီးမတဲ့တန်းမုံမနဲ့ရန်တန်းမုံခိုင်းရင်း
ပတ်တန်း20ပေးဖို့သဘောတူထားတယ်လို့တော့ကြားတယ်။ထိုင်းဘက်ကလူတွေကတော့သိနေကြပါပဲမြန်မာဘက်ကတော့အဲ့ဒီသတင်းကိုပေးမထွက်စေချင်ဘူးလို့ပြောတယ်တဲ့။
တရားပြန်ဖွင့်နိုင်ရေးအတွက်ထိုင်းနဲ့မြန်မာဘက်ကအစိုးရတွေအကြိမ်ကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ထိုင်းအစိုးရဘက်ကတော့တရားတန့်ရှင်းရေးတွေလုပ်ဖောင်တွေဖြည့်ဖို့ဆ ਾਇ ရစာတမ်းတွေအသင့်ပြင်ဆင်ထားတဲ့အထိပြုလုပ်ခဲ့ပါတယ်။မေလ24ရက်ကချင်းရိုင်းခရိုင်မူဖက်စကွန်ပူညာလတ်နဲ့တာချီလိတ်ခရိုင်မူဦးမြင့်နိုင် TPC မြို့နယ်အဆင့်နယ်စပ်ကော်မတီတို့တွေ့ဆုံဆွေးနွေးရမှာလဲမြန်မာဘက်ကအထက်ကိုတင်ပြအောင်မယ်အထက်အမိန့်တိုင်းလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပြီးဆုံးဖြတ်ချက်တော့မရခဲ့ဘူးလို့ဆိုပါတယ်ဒီအကြောင်းတာချီလိတ်ခရိုင်မူဦးမြင့်နိုင်ကအခုလိုရှင်းပြပါတယ်
ကျွန်တော်တို့နိုင်ငံတော်အစိုးရကနိုင်ငံတော်ရဲ့ policy ကဒီ covid အစည်းအဝေးအရာမချော့သေးရင်နိုင်ငံတော်ရဲ့ခြေနေရမခွင့်ဘူးပဲနေသက်တရားမှမခွင့်ပြီးပါဘူး။ကိုရီးယားက covid အစည်းအဝေးအရာဒီနေသက်တွေအကုန်လုံးကလူဝင်လူထုတွေအကုန် covid အစည်းအဝေးအရာကိုရီးယားပိတ်ထားတာပဲလေ
။ထိုင်းနိုင်ငံမယ်ဆိုင်ဖက်ချန်းကဒေသခံတွေကတော့ခရီးသွားလုပ်ငန်းအပေါ်အဓိကအားထားနေရတာကြောင့်တရားပိတ်ထားတဲ့နှစ်တာကာလစီးပွားရေးအကျပ်တဲဖြစ်နေရတယ်လို့ဆိုပါတယ်။ဇွန်လ၁ရက်နေ့မှာတရားပြန်ဖွင့်ဖို့မျှော်လင့်ထားပေမဲ့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာဘူးလို့မယ်ဆိုင်ဈေးကဆိုင်ကယ်ကယ်ရီတူကထိုင်းစကားနဲ့အခုလိုပြောပါတယ
်။မြန်မာနိုင်ငံတိုင်းတဲ့အဲဒီဘောက်ပေါ့မော်။
မြန်မာနိုင်ငံအတိုင်းဖြစ်မလာတော့စိတ်မကောင်းဘူးပေါ့။
ကျွန်တော်တို့ဆိုင်ကယ်ကယ်ရီတွေအနေနဲ့ကတော့တိတရားကနေမြန်မာဖက်ချမ်းကဝင်လာနဲ့ခရီးတယ်တွေကိုပဲအားကိုးရတယ်တရားမဖွင့်တော့တဲ့အရင်အတိုင်း၆ကပ်ပေါ့ဗျာဝင်ငွေလည်းမရှိဘူး
တချို့လေးမဲဆိုင်တရဝင်းနဲ့စပ်ဖြတ်ကျော်ဂိတ်ဟာအမတ်တက်နဲ့အမတ်နှစ်တရားဖြစ်ပါတယ်အမတ်တက်တရားကလူတွေကိုပဲဖြတ်တန်းခွင့်ပြုထားပြီးအမတ်နှစ်တရားကတော့ဂုံစီတွေတည်ဆောင်ဖို့အတွက်ဖြစ်ပါတယ်အဲ့ဒီငဂိတ်အပါဝင်ယာယီဂုံစင်ဂိတ်တွေဖြစ်ကြတဲ့ဆိုင်လွန်ဂျွိုင်းဝင်းဖန်ခမ်ဂိတ်ကော့ဆန်ယွာဂိတ်တာဝန်ပန်ဂိတ်တာဒင်ဒမ်ဂိတ်တို့ရှိကြပါတယ်လက်ရ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
စကိုင်းနိုင်ငံကလေးမြို့အနောက်ဖက်တဟန်းရက်ကွက်မှာမေလ28ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်အယက်သားပြည်သူ3ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်ပညာရေးမှူးရုံးမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလတန်းကျောင်းအုပ်ဆရာမကြီးတဦးထိမှန်သေဆုံးပြီးဆရာမ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအာမီပါ။
ဒီအမေရိကန်တိုင်းရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2022ခုနှစ်ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုကြာတာပတိနေ့ကထုတ်ပြန်ရမှာမြန်မာနိုင်ငံဟာကမ္ဘာပေါ်ကဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးဆုံးနိုင်ငံတွေကတနိုင်ငံအဖြစ်ဖော်ပြထားပြီး CPC ခေါ်အထူးစိုးရိမ်ရတဲ့နိုင်ငံတွေအစီအမမြန်မာနိုင်ငံကိုထပ်မံထည့်သွင်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုဘာသာတရားတွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစီရင်ခံစာထုတ်ပြန်တဲ့ပွဲမှာပြောဆိုခဲ့ပါတယ်။2022ခုနှစ်ကအရသာအစိုးရကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်လူ့အခွင့်အရေးချိုးဖောက်မှုနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေဟာပုံမပြင်းပြင်းထန်ထန်ဆိုးဝါးလာခဲ့ကြောင်းနဲ့လူနည်းစုတိုင်းရင်းသားတွေခရစ်ယာန်မွတ်စလင်တွေဘာသာရေးအဆောက်အအုံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေကိုအချိန်ကာလနေရာဌာနအနေနဲ့တကွဒီအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။ရုရှားတပ်ဖွဲ့တွေယူကရိန်းကိုကျူးကျော်တိုက်ခိုက်တာတောက်ကြနေမှာရက်တရာပြည့်ပြီဖြစ်ပြီးယူကရိန်းပိုင်နယ်ရဲ့20ရာခိုင်နှုန်းကိုရုရှားတပ်တွေကသိမ်းပိုက်ထားတယ်လို့ယူကရိန်းသမ္မတဇာလင်စကီကကြာတာပတိနေ့မှာပြောဆိုလိုက်ပါတယ်။တိုက်ပွဲတွေဆက်ဖြစ်နေပြီးရှီရန်စစ်မျက်နှာပြင်ဟာကီလိုမီတာ1000ကျော်လောက်ကျယ်ဝန်းတယ်လို့လူဇင်ဘတ်နိုင်ငံရဲ့လွှတ်တော်မှာသမ္မတဇာလင်စကီကဗီဒီယိုကနေတဆင့်ပြောကြားရမှာထည့်သွင်းပြောဆိုခဲ့ပါတယ်။ရုရှားတပ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေဟာနယ်သာလန်နိုင်ငံအရွယ်အစားလောက်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အပါအဝင်ရုရှားကောင်းဆောင်တွေဟာသူတို့ကိုတန်ခတ်ရေးယူဖို့ချမှတ်ထားတာတွေကိုရှောင်ရှားဖို့လျှို့ဝှက်အမည်တွေသုံးပြီးကမ္ဘာတလွားစိန်ခံပစ္စည်းတွေဝယ်တာအပြင်ဒါအပြင်ငွေတွေဖွက်ထားတာတခြားကိုလွှဲပြောင်းဖို့ကြိုးစားနေတာတွေ့ရပြီးဒါတွေကိုတားဆီးပိတ်ပင်ဖို့ကြိုးစားနေတဲ့အကြောင်းအမေရိကန်အစိုးရကကြာတာပတင်းနေမှာပြောဆိုလိုက်ပါတယ်အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရေရှည်စစ်ပွဲအတွက်တောင်းခံထားနိုင်ဖို့ပြင်ဆင်ဖို့လိုအပ်တယ်လို့နေတိုအကြီးအကဲယန်စတိုလန်ဘတ်ကကြာတာပတင်းနေ့မှာတတိပေးပြောဆိုခဲ့ပါတယ်။ကျွန်တော်အနေနဲ့ကျွန်တော်တို့အနေနဲ့ရေရှည်စစ်ပွဲအတွက်ပြင်ဆင်ရပါမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Zubair Altayet တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကို line တိုမီတာ24 40 51နဲ့ line လာမီတာ190တို့ကထုတ်လွှင့်ပေးတာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.